ထိုင်းမှာအလုပ်သွားလုပ်နေတဲ့မြန်မာနိုင်ငံသားတွေကိုဝင်ငွေကွန်နှစ်ရာခိုင်နှုန်းဆောင်ကြဖို့ဘန်ကောက်မြို့ကမြန်မာတန်ယုံကကြံတပရိနေကစပြီးအသိပေးထားပါတယ်။ဝင်ငွေနဲ့အလုပ်သမားတွေကတစ်လကိုဘတ်150ဝင်ငွေကောင်းသူတွေကဘတ်450အခွန်ဆောင်မှုတန်ယုံရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်။မြန်မာအလုပ်သမားတွေကတော့ထိုင်းနိုင်ငံမှာအခွန်တချို့ကိုပေးနေရတာဖြစ်တယ်လို့မြန်မာနိုင်ငံကထွက်လာတော့ကလည်းလိုအပ်တဲ့အခွန်တွေကိုပေးဆောင်ထားပြီးဖြစ်တယ်လို့ပြောပါတယ်။ပြီးတော့မြန်မာအများစုဟာလက်ရှိစစ်ကောင်စီကိုအခွန်မပေးလို့ပဲမဲ့ထိုင်းအလုပ်ရှင်ကတဆင့်လာစားတဲ့ကကြိုပြီးဖြတ်တောက်မယ်ဆိုရင်တော့အလုပ်ရှင်နဲ့အလုပ်သမားပြဿနာတွေဖြစ်လာနိုင်ကြောင်းထိုင်းနိုင်ငံမှာအလုပ်သမားရေးဆောင်ရွက်နေတဲ့ AAC မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌဦးခိုင်ကြီးကပြောပါတယ်။အခုဆိုရင်မြန်မာတန်ယုံကထိုင်းအလုပ်ရှင်တွေကိုချင်းကပ်စည်းရုံးနေကြောင်းသူက VOA ကိုပြောပါတယ်။အ
လုပ်သမားတွေကတော့လုပ်ငန်းရှင်ရနေပြီးတော့အခွန်ကိစ္စကိုဒါရိုက်ချက်တယ်ဆိုရင်အဲ့ဒီလိုရမှာရှိတဲ့အလုပ်ကအကုန်လုံးကဆန္ဒပြမယ်လုံးဝလက်မခံဘူးဆိုပြီးအဲ့ဒီလေးတွေတော့ကျွန်တော်တို့သိရတာရှိတယ်ဗျ။အဲအဲ့ဒါတော့ဖြစ်နေတဲ့ဟာတွေပေါ့နော်။အကုန်ကောက်လိုက်ရဆိုတော့ဗျလုံးဝလက်မခံဘူးဆိုတဲ့လူသားမျိုးတော့ခိုင်းပတ်ကလုပ်သမားကြီးလည်းအဲ့ဒီလိုပြောတာလည်းသိရတယ်။တကယ်လို့တော့ငဲချင်တာတစ်ဖြစ်ဒီကအင်ဂျင်ခံပြီးတော့ဒါကိုအကုန်ဒီဆိုးရဘတ်ဂျက်တွေဆက်ပြီးပါဆိုပြီးတော့တောင်းဝင်ယူခိုင်းလို့ရှိရင်တော့ငယ်ငယ်လေးကျွန်တော်တို့ပြဿနာရှိတာပေါ့နော်။လက်ခံနိုင်လို့ရှိရင်ဒီလုပ်ရုံထွက်ကန်ပါပေါ့။
ထိုင်းမှာရောက်နေတဲ့မြန်မာနိုင်ငံသားအရေအတွက်က၄တန်းလောက်ရှိမယ်လို့မှန်းထားကြောင်းမြန်မာအလုပ်သမားရေးအဖွဲ့အစည်းတွေက VOA ကိုပြောပါရယ်ဒီထဲမှာနှစ်နိုင်ငံအလုပ်သမားစာချုပ် MOU နဲ့လာတဲ့သူက၂တန်းလောက်ရှိကြောင်းပြောပါရယ်တကယ်လို့ဒီလိုအခွန်ပေးရမယ်ဆိုရင် MOU နဲ့လာတဲ့မြန်မာ၂တန်းလောက်ကအခွန်ကိုရှောင်လို့မရနိုင်တဲ့အခြေအနေမှာရှိပါရယ်အဲ့ဒီနှစ်တန်းမှာတယောက်ကိုတစ်လပြင်းပြဘတ်300နဲ့အခွန်ဆောင်ရမယ်ဆိုရင်စစ်ကောင်စီကတစ်လကိုထိုင်းဘတ်ငွေတန်း600ရရှိနေမှာပါထိုင်းဆိုရကတော့ရွှေပြောင်းအလုပ်သမားတွေကိုတိုက်ရိုက်အခွန်အတုပ်မကောက်ပေမဲ့အလုပ်ပါမယ့်လျှောက်တာဗီဇာတက်တန်းတိုးတာ PR လို့ခေါ်တဲ့အမြဲနေထိုင်ခွင့်ပန်းရောင်ကတ်တွေလုပ်တာဒီလိုနေရာတွေကနေထိုင်းအစိုးရကအခွန်အများအပြားကိုတွေ့ဝိုက်ရရှိနေပါတယ်။ဒါကြောင့်လဲရွှေပြောင်းအလုပ်သမားတွေစီကအခွန်ကောက်မယ်လို့ထိုင်းအစိုးရက2017နောက်ပိုင်းမှာတိုက်ရိုက်မပြောတော့တာဖြစ်ပါတယ်။စင်ကာပူကမြန်မာနိုင်ငံသားတွေလည်းစီမံကိန်းနဲ့ဗန်နာရေးဌာနရဲ့ညှိနှိုင်းချက်နဲ့နေထိုင်ခွင့်အမျိုးအစားအလိုက်ဝင်ငွေအပေါ်မူတည်ပြီးလားစဉ်အခွန်နှစ်ရာခိုင်နှုန်းပေးဆောင်ရမယ်လို့စင်ကာပူကမြန်မာတန်ယုံကတနင်္လာနေ့ကထုတ်ပြန်ထားပါတယ်။ဝင်ငွေခွန်ဆောင်ပြီးမှပဲကောင်စစ်လုပ်ငန်းနဲ့နိုင်ငံကူးလက်မှတ် passport တက်တန်းတိုးရာတွေကိုလုပ်ပေးမယ်လို့မြန်မာတန်ယုံရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်။ EB လို့ခေါ်တဲ့အလုပ်လုပ်ခွင့်PR လို့ခေါ်တဲ့အမြဲတမ်းနေထိုင်ခွင့် SPAS လို့ခေါ်တဲ့ကျွမ်းကျင်လုပ်သား WP နဲ့နေထိုင်သူတွေဒီထဲမှာအကျုံးဝင်မှာဖြစ်ပါတယ်ဒီလိုလောက်တာဟာစင်ကာပူမြန်မာအစိုးရချင်းချုပ်ဆိုရတဲ့အခွန်နှစ်ထပ်မပေးဆောင်ရေးသဘောတူညီစာချုပ်အရမြန်မာတွေကစင်ကာပူအစိုးရကိုပဲအခွန်ဆောင်ရမှာဖြစ်ပြီးမြန်မာတန်ယုံကအခွန်ထက်ကောက်ဖို့လုပ်နေတာဟာဥပဒေအရညှိစွန်းတယ်လို့စင်ကာပူရောက်မြန်မာနိုင်ငံသားတချို့က VOA ကိုပြောပါတယ်ကိုရီးယားမြန်မာတန်ယုံကတော့ကိုရီးယားကမြန်မာနိုင်ငံသားတွေဝင်ငွေခွန်ဆောင်ဖို့ဒီဇင်ဘာလ10ရက်နေ့ကထုတ်ပြန်ထားပါတယ်အခွန်ပေးတာမှာဝင်တော့ဝင်ဖို့မဖြစ်အောင်လာတိုင်းဒါမှမဟုတ်သုံးလတခါပေးသွားဖို့ကိုရီးယားမြန်မာတယုံဘက်ကပြောပါတယ်ကိုရီးယားမှာလည်းမြန်မာတွေကကိုရီးယားအစိုးရကိုအခွန်ပေးနေရတဲ့အတွက်အခွန်နှစ်ထပ်ဆောင်အောင်မှာကိုမလိုလားကြောင်းကိုရီးယားမြန်မာပူးတွဲလှုပ်ဆောင်ရေးအဖွဲ့ရဲ့ဥက္ကဋ္ဌဦးစော်မူအောင်ကပြောပါတယ် Passport တက်တန်းလာတိုးတဲ့အခါမှာအရင်ကမဆောင်ထားတဲ့လားတွေကိုပါထည့်ပေါင်းပြီးတောင်းတဲ့အတွက်တစ်နှစ်ကိုမြန်မာငွေ10သိန်းနီးပါးပေးဆောင်ရကြောင်းသူကပြောပါတယ်အ
များအားဖြင့်တောင်းရင်ညာဘူးဒီအခုနေဆောင်ရည်လူတွေတန်းကြီးကိုဂျုံပြီးတဲ့လူပိုင်းလုံးမမှုခန်းနဲ့အခုအကျန်းဖက်နေတဲ့ကိစ္စတွေမှာပဲအတုံးပြသွားမယ်ဆိုတာကိုပဲလူတွေကအဲ့လိုရှင်းမနေကြတာလေဒီကအဲ့ကြောင့်မပေးချင်တာပါဗျာများစုပါလေအဲမြန်မာတန်လုံးကလူကြီးရောငငယ်ရရောက်တဲ့မြန်မာလူသားတွေကိုပတ်သက်လဲကောက်တယ်ညီပေးတယ်ဆောက်ရှောက်ပေးတယ်ဆိုရင်ဘယ်သူကမပေးဘဲနေမှာတော့ကိုယ်နိုင်ငံကိုအခွန်ပေးတာပဲကိုယ်ကြီးရပဲလေကိုမိသားစုကိုတိုင်းသားကြင်အသက်ခံရမယ်ဆိုတဲ့ပုံစံရည်ရွယ်လို့ရလို့အဲ့ဒီပုံမှာဆိုတော့စိတ်ကတိကောက်ဖြစ်ပြီးတော့မပေးချင်ကြတာဗျာ
အခုဆိုရင်စင်ကာပူနဲ့ကိုရီးယားမှာရှိတဲ့မြန်မာတွေကဒီနိုင်ငံရဲ့အစိုးရအဖွဲ့တွေသတင်းမီဒီယာတွေနဲ့စကားပြောဆိုနေပြီးမြန်မာအစိုးရကအလုပ်သမားတွေကိုဖိအားပေးတောင်းခံနေတဲ့အခွန်ကိစ္စတွေကိုရပ်တန့်ပေးဖို့အတွက်လှုပ်ရှားမှုတွေစတင်နေပြီဖြစ်ပါတယ်ခင်ဗျာ